ကြောက်ရွံ့လာတော့မဲ့ cyclone မုန်တိုင်းဟာမြန်မာနိုင်ငံကိုဥတီတိုက်ဖွယ်ရှိတယ်လို့မိုးလေဝသဌာနကပြောပါတယ်။ဒါပေမဲ့ဒီမုန်တိုင်းအတွက်ဘင်္ဂလားဒေ့ရှ်နိုင်ငံကတော့လိုအပ်တဲ့ဆောင်ရွက်ဖွယ်ရာတွေကိုဆောင်ရွက်နေတယ်လို့ဆိုပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရကပင်လယ်ပြင်ကိုမထွက်ကြဖို့တံငါးတွေကိုသတိပေးထားပါတယ်။လေမုန်တိုင်းကြောက်ရွံ့ဖွယ်ရှိတဲ့ကန်ယူရန်ဒေသကပြည်သူတွေကိုသတိဝရိယရှိရှိနေကြဖို့လည်းပြောထားပါတယ်။နာဂျီစ်တို့အမည်ပေးထားတဲ့ cyclone မုန်တိုင်းဟာမြန်မာနိုင်ငံရဲ့ပင်လယ်ကမ်းခြေကိုတောက်ကြနေညနေမှာကျတော့ပဲရှိတယ်လို့အမေရိကန်နဲ့ဗြိတိသျှမိုးလေဝသကမန်းသူတွေကပြောကြပါတယ်လွန်ခဲ့တဲ့နိုဝင်ဘာလတုန်းကစိုက်ကလုန်းမုန်တိုင်းခံခဲ့ရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကတော့ဒီမုန်တိုင်းဟာဒီနှစ်ဘင်္ဂလားပင်လယ်ော်ကပထမဆုံးမုန်တိုင်းဖြစ်တဲ့အတိုင်းစိုးရိမ်နေပါတယ်ပြည်ထိုင်နိုင်ငံကသိပ္ပံပညာရှင်တွေကတော့ဒီမုန်တိုင်းကိုပထမအဆင့်သတ်မှတ်ထားတာမို့မုန်တိုင်းကအလွန်ကိုထံွယ်ရှိတယ်လို့ဆိုပါတယ်ဒါပေမဲ့မနစ်ကဘင်္ဂလားဒေ့ရှ်မှာလူ 3,000 သေဆုံးခဲ့ရပြီး 2,000 ခွဲအိုးမဲ့အိမ်မဲ့နေရာရွှေ့ပြောင်းခဲ့ရတဲ့မုန်တိုင်းထက်တော့ပျော့ဝယ်ရှိတယ်လို့သူတို့ကပြောကြပါတယ်